အာဖဂန်နစ္စတန်နယ်မြေကိုအသုံးပြုပြီးတခြားနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်လာမဲ့အန်ဒီယယ်ကနေတားဆီးရေးအတွက်အဓိကထားတဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုကို BRICS အဖွဲ့ဝင်၅နိုင်ငံရဲ့ခေါင်းဆောင်တွေမနစ်ကြာသပတေးနေ့ကပြုလုပ်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမကရပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ရုရှားသမ္မတဗလာဒီမာပူတင်၊တရုတ်သမ္မတရှီကျင်းပင်၊တောင်အာဖရိကသမ္မတရာမာပိုဆာနဲ့ဘရာဇီးသမ္မတဘော်ဆိုနာရိုတို့ပါဝင်ကြပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအာဖဂန်နစ္စတန်နိုင်ငံကရုပ်သိမ်းသွားပြီးနောက်အချက်အသက်အသစ်တွေပေါ်ထွက်လာကြောင်းနဲ့ဖြစ်လာတဲ့ရလဒ်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းကဒီပြဿနာကိုဖြေရှင်းရမယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။အာဖဂန်အနေနဲ့အိမ်နီးချင်းနိုင်ငံတွေကိုချိန်းချောက်တာအကြမ်းဖက်မှုနဲ့မူရစေဝါမောင်ကိုရောင်းဝယ်မှုတွေကိုအားပေးတဲ့အဓိကနေရာမဖြစ်သင့်ဘူးလို့လည်းရုရှားသမ္မတပူတင်ကပြောပါတယ်။ဒါအာဖဂန်နစ္စတန်အခြေအနေနဲ့ပတ်သက်ပြီး BRICS အဖွဲ့ဝင်၅နိုင်ငံတွေထဲကအဓိက၃နိုင်ငံဖြစ်တဲ့ရုရှား၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကစိုးရိမ်မှုတွေအများဆုံးဖြစ်ပါတယ်။တာလီဘန်အဖွဲ့အနေနဲ့အရင်ကတည်းကအစင်မပြေခဲ့တဲ့အိန္ဒိယနဲ့သူတို့နိုင်ငံကိုအကြမ်းဖက်တိုက်ခိုက်တဲ့ Lash-e-Taliban နဲ့ Shah-e-Mohammed အကြမ်းဖက်အဖွဲ့တွေကိုအာဖဂန်နစ္စတန်နယ်ပြည်ကိုအသုံးပြုမှာတွေစိုးရိမ်နေကြပါတယ်ခင်ဗျာ။